ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ COVID-19 ရဲ့မျိုးကွဲသစ် Omicron ရဲ့နောက်ထပ်မျိုးကွဲစိတ်သစ်ပေါ့နော် BA.2 လို့ခေါ်တာတွေ့ပြီးနှစ်ပတ်အကြာမှာဒီနိုင်ငံတကာမှာလက်ရှိတွေ့နေတဲ့အတွေ့အကြုံတွေအရာပေါ့နော်ဒီ BA.2 နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေတက်ဆရာကြီးအဓိကဘလို့သင်ခန်းစာမျိုးကိုပြောပြကြတယ
်။ဒီပိုင်းကပေါ့နော် BA.2 ကအခုလက်ရှိမှာလူတိုင်းလူတို့ပတ်သက်ဖြားတယ်မှာပြန်ပြီးတော့ရေပန်းစားလာပေါ့နော်။ကောင်းတဲ့အကြောင်းတစ်ခုတော့မဟုတ်ဘူးပေါ့လေ။ဆိုတော့ဒီနိုင်ငံမှာဆိုရင်စိုင်းနေရောအပြင်သွားရင်ရောမဆီပါကြီးပြစရာတော့မလိုတော့ဘူးလေ။အများကြီးရှော့ချလိုက်တယ်ဒီနိုင်ငံလုံးမှာ။ဆိုတော့ဟို back to normal လို့ဖြစ်သွားကြတဲ့အချိန်မှာ cases စပြီးတော့ဖြစ်လာတယ်။ဆိုတော့အဓိကစပြီးဖြစ်တာ BA.2 ကဟိုတလောတွေကအင်္ဂလန်မှာစပြီးတော့ case တွေရှိတယ်၊ယူရိုပါ case တွေရှိတယ်၊ဖင်လန်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်။အထူးသဖြင့်တော့ဒိန်းမတ်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်။ဆိုတော့အရင်တော့သိပ်ပြီးတော့ဒုက္ခမရောက်ခဲ့တဲ့နိုင်ငံကြီးပေါ့နော်။စပြီးတော့တပြေးပြေးနေတယ်။ဒါပေမဲ့အဲ့အချိန်မှာဒီနိုင်ငံမှာတော့ WHO ကတော့ variant of interest နဲ့သတ်မှတ်ထားတယ်။ဒါပေမဲ့သူတို့လေးလာရင်လေးလာရင်လည်းကျွန်တော်တို့ကဒီ Omicron ပေါ့နော် BA.1 ပေါ့လေ။တော်တော်လေးကိုထိလိုက်တယ်ပေါ့ US မှာလည်း။အသေးပြောက်ကတော့နည်းနည်းလေးတော့ရှိတယ်။အများကြီးမများဘူး။ဒါပေမဲ့ကျွန်တော်တို့ဒီဆရာဝန်တွေစေယုံလို့သမားကြီးကြတယ်မှာတော်တော်လေးတော့ကြီးရက်တော့ထားလိုက်တယ်ပေါ့နော်ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့နှစ်ပတ်နဲ့လေးပတ်ပေါ့နော် maximum 6ပတ်ပြန်မှာကျွန်တော်တို့အကုန်လုံးညင်သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီ BA.2 မျိုးစိတ်ခွဲသစ်မှာရောပေါ့နော်ဘာထူးကြတာစတွေ့ထားလဲဆရာ
ဒီ BA.1 ကနေ BA.2 ကိုပါကွာသွားတယ်လည်းဆိုတော့ဆို BA.2 ကိုသူတို့အခုဘန်းစကားလို့ stealth ပုံမှန်ကောင်းလို့ပြောတာပေါ့နော် stealth ဆိုတဲ့ဟာအရန်ကိုမြန်မြန်ဆန်ဆန်နဲ့ဟိုအဓိကကကုနှုံဆိုတာတင်စားပြီးတော့သုံးလိုက်ပစ္စည်းကလေးတစ်ခုပါပဲဆိုတော့အရန်ကိုမြန်တယ်ဘယ်လောက်ထိကုဆက်နှုံအောင်မြန်တယ်လဲဆိုတော့ပထမဆုံးစပြောတာ UK နဲ့ Denmark တို့ဘာလို့ပြောခဲ့တုန်းကတော့ 30% လောက်ထိပိုမြန်တယ်ဆိုတော့ကိုစဉ်းစားကြည့်တယ်ဒီ BA.1 ကတော့ကျွန်တော်တို့ဘယ်လောက်မြန်တာနောက်တစ်ခုက March လအခုဒီလထဲမှာပဲ Anthony Fauci ပေါ့နော်ဒါအားလို့ကျွန်တော်ဒီနိုင်ငံမှာဆိုရင်တော့အကြီးဆုံးပေါ့လေအခုလောလောလတ်လတ်မှာဆိုရင်တော့သူပြောလိုက်တော့တော့60ရာခိုင်နှုန်းတော့ထိပိုပြီးတော့ transfer လုပ်ဖြစ်တယ်ဆိုတော့အင်္ဂလန်ကပြောတော့30သူက60ဆိုတော့ double ပေါ့တကယ်တမ်းက60ရာခိုင်နှုန်းက transfer လုပ်ဖြစ်လို့ရှိရင်ကျွန်တော်တို့ကတော်တော်လေးကိုပို့ပြီးတော့ပြင်ဆင်ရမယ့်အနေအထားတခုရှိတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခါဒီပြင်ထန်မှုအနေအထားကိုရောဘယ်လိုတွေ့ထားတာရှိလဲဆရာ
စေယုံတရားတွေ risk အောင်ဒိန်းမတ်တို့ဘာလို့မှာတော့ဆိုလို့ရှိရင်တော့ဒီ vaccinated ထိုးထားတဲ့လူတွေပေါ့ဒိန်းမတ်မှာဆိုရင်တော့သူကတော့အများဆုံးထိုးထားတာတော့ AstraZeneca ပေါ့နော်သူကနှလုံးထိုးထားတဲ့လူတွေနောက်တစ်ခါဒီတခြားသောနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်ထိုးထားတာကတော့ Pfizer or Moderna ပေါ့နော်တကူပဲရှိတာတရုတ်ပြည်မှာသုံးထားတဲ့ vaccine တကူမှမပါတဲ့နိုင်ငံတွေပါဆိုတော့သူတို့ပြန်ပါအောင်ပြောထားတယ်ဆိုတော့ဒီ vaccine ကိုသုံးလုံးအပြည့်ထိုးထားတယ်လူတွေပါဆိုလို့ရှိရင်တော့ဒီစေယုံတက်ရပြီးတော့ intensive care unit ဆိုတဲ့အထူးချက်မဆောင်လို့အသက်ရှူတဲ့စက်တွေပေါ်မှာရောက်သွားတာလေးကတော့အရင်မဲပါတယ်ဒါပေမဲ့လည်းဒီ vaccine မထိုးထားတဲ့လူတွေမှာတော့ဒါမျိုးတွေက still အကုန်လုံးဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ဒီ BA.2 ရဲ့စေယုံတက်နှုန်းဒီလေ BA.1 လောက်ကိုရှိမှာပါဆိုတော့ကျွန်တော်တို့ BA.1 လုံးကကျွန်တော်တို့စေယုံတွေမှာ130လောက်ခရင်ဆက်နေစေယုံတကူက190 200နီးပါးအထိဖြစ်သွားခဲ့ရက်တွေရှိပါတယ်။ဘာကြောင့်လဲဆိုတော့အသက်ကြီးတဲ့လူတွေရောဂါခံရှိတဲ့လူတွေအကုန်လုံးရောက်လာ။ဒါပေမဲ့အသေးပြောက်ကရှိလာဆိုတော့အနည်းငယ်ချင်းတော့တွေ့ရပါတယ်။ဆိုတော့ vaccine ကို fully vaccinated ထိုးထားတဲ့လူတွေမှာကျွန်တော်တို့ရဲ့ငွေချင်းတွေလုတ်ပေါ်ကန်ပက်တွေမှာဖြစ်ပါတယ်။တစ်ရက်၊နှစ်ရက်၊သုံးရက်လောက်ဆိုရင်အကုန်လုံးက back to the normal လိုမျိုးဖြစ်သွားကြတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခါဒီ Asia ဘက်ကိုကြည့်မယ်ဆိုရင်ရောဆရာ
။သိချင်ချင်ဝေးကြည့်စရာမလိုပါဘူး။ BA.2 ကိုဒီနိုင်ငံတွေကြောက်လားမကြောက်လားဆိုတော့အခုလက်ရှိအနေထားမှာတကမ္ဘာလုံးနဲ့သိပါတယ်။ရှန်ဟိုင်းမှာပိတ်သွားတာလေ။ lockdown ကိုချလိုက်တာ။ရှန်ဟိုင်းဆိုတာတရုတ်ပြည်ရဲ့အဓိကစီးပွားရေးအချက်အခြာတကမ္ဘာလုံးနဲ့ဒီ New York လိုမျိုးနှိုင်းယှဉ်နေရတဲ့အနေအထားမျိုး lockdown လုပ်လိုက်လို့ရှင်ဘယ်လောက်ကြီးဒီစီးပွားရေးအနေအထားတရုတ်ဒုက္ခရောက်မလဲဆိုတော့စဉ်းစားကြည့်ပါ။သူတို့ lockdown ဟူဟန်ပြီးွားလို့ရှင်ဒီလိုမှလုပ်သွားတယ်ဆိုတော့သူတို့ဒီဘယ်လောက်တောင်မှအတားကြီးကိုကြောက်တယ်လဲဆိုတာသူတို့လက်ထက်မှာပြတယ်ဆိုတော့သဘောတကူကသူတို့ရဲ့ vaccine ကိုသူတို့ဘယ်လောက်ကြီးကြီးယုံကြည်တယ်လေပေါ့လေအဲ့ဒါမေးစရာအပိုင်းတစ်ခုတော့ရှိတာပေါ့နော်ဥမာဒီနိုင်ငံဆိုလို့ရှိရင် Pfizer Moderna ဆိုတော့ဒီနိုင်ငံကတော့ lockdown မလုပ်တဲ့နိုင်ငံဆိုတော့လေဒီလောက်ကတော့ကျွန်တော်တို့ဒီ Omicron တွေဖြစ်လာအောင်ကျွန်တော် lockdown မလုပ်ဘူးဘာလို့လဲဆိုတော့ they still believe in their vaccine is effective ဆိုတာပါလဲဆိုတော့ရောဂါပြန့်နှုန်းတော့မလုံနိုင်ဘူးရောဂါမရအောင်တော့မဖြစ်နိုင်ဘူးဒါပေမဲ့ရောဂါရတဲ့လူတွေစိတ်ယုံကိုတက်ပြီးတော့ဒုက္ခရောက်လောက်ပြီးအနေထားမရှိဘူးအဲ့ဒီသူကသုံးလုံးထိုးထားတဲ့ vaccine ဖြစ်ထားတဲ့လူတွေတို့at least on low to high ดูดิปอนเนาะだめตะลุงเนี่ยโทรได้ดูมาရှိတယ်ပေါ့လေ
ဟုတ်ကဲ့ဆရာနောက်တစ်ခါဒီအရှိတောင်အရှာဘက်ကိုကြည့်လိုက်မယ်ဆိုရင်ရော
ဒီအရှိတောင်အရှာမှာလည်းလည်းလေးစဖြစ်လာတယ်ပေါ့เนาะ ဘယ်လိုနိုင်ငံတွေမှာဖြစ်နိုင်လဲဆိုတော့စင်ကာပူကဖြစ်လာဖို့နည်းတယ်ကွာ။ဘာဖြစ်လို့စင်ကာပူက Omicron BA.1 တော့တော်လေးကိုတက်တယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့လေ။စင်ကာပူအခြေအနေတော့အခုကျွန်တော်မနေ့ကပဲကျွန်တော်သတင်းချင်းတွေကျွန်တော်စင်ကာပူကဒီဝင်တဲ့အခါမှာအကုန်လုံး short ချသွားတယ်ဆိုပြီးတော့ထွေလာတယ်ဆိုတော့သူတို့စီမှာ control တော့လုပ်သွားပြီ။ဆိုတော့ပမာဏနိုင်ငံမှာ unvaccinated ပေါ့နော်ဖြစ်စီမထုတ်ထားတဲ့သူတွေပြောရလို့ရှိရင်အရင်ဝင်ပြောတာတော့26%တော့ပြောတာပဲဟုတ်မို့လို့ကျွန်တော်လည်းမသိဘူး။အဲ့ဒီ26%ပါထိုးထားတာလေ UPR vaccine ထိုးထားတာလားပမာဏနိုင်ငံမှာ vaccine ကိုကိုယ်တိုင်သူထိုးလို့ရတဲ့နေသားတစ်ခုရှိတဲ့အခါကျတော့တရုတ်ကိုထိုးလိုက်အိန္ဒိယဟောင်းထိုးလိုက်တရုတ်တော်မှ different types of တရုတ်ကိုထိုးတဲ့လူတွေရှိတယ်။တချို့ဆိုလေးလုံးပြန်ထိုးတဲ့လူတွေရှိတယ်။အမျိုးစုံအပိုင်းတွေရှိနေဆိုတော့ကြက်ကြက်မမတ်ပေါ့နော်ဒီနိုင်ငံမှာဆိုပြောရသေးတယ်လွယ်ဟိုတရုတ်ပြည်ကစီရလုံးဝမရှိဘူး။ဆိုတော့ဒီနိုင်ငံမှာအခြေအနေကလူတွေက AACC တို့ဖြစ်ရတယ်လို့ပြောပေမဲ့ကျွန်တော်ပမာဏနိုင်ငံလူတွေကိုဒီတခြားနိုင်ငံမှာရတဲ့ vaccine ကလူတွေနဲ့မနိုင်ချင်ပါနဲ့။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရထားတဲ့ vaccine အနေထားရယ်ရထားတဲ့ဘလောက်ထိ immunity ကိုလုပ်ပေးနိုင်တဲ့အနေထားရယ်ကနည်းနည်းတော့ကွာခြားမှုရှိပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ BA2 နဲ့ပတ်သက်ပြီးတော့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောလို့ရှိအောင်လား
။ပမာဘီမှာလုံခဲ့တဲ့ရပိုင်းကထုတ်လိုက်တဲ့ကြောက်စရာမလိုပါဘူးလို့ပါလို့ပြောတာကတော့နည်းနည်းလေးတော့စောသေးတယ်လို့တော့ထင်တာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုမှ Omicron BA2 ကစပြီးတော့ဒီအရှိတောင်အရှာမှာနည်းနည်းလေးစဖြစ်လာတယ်ပေါ့နော်။ဆိုတော့အရေးဆုံးတစ်ချက်ကတော့ကိုယ်အိမ်ရာမိသားစုတွေဖျားတယ်လည်းပဲနားရင်ပါညာဒီလို symptom တွေနဲ့ဖြစ်လာလို့ရှိရင် test kit တွေနဲ့စစ်ပါစစ်ပြီးတက်ကြွတဲ့လူတွေမေးပါအသက်ကြီးတဲ့လူတွေကျန်းမာရေးချိုးသေးတဲ့လူတွေလိုအပ်တဲ့လူတွေဆိုလို့ရှိရင်ဆေးကိုတက်နိုင်လို့ရှိရင် monoprovia ပဲဖြစ်ဖြစ်ပေါ့နော်ဘဝနိုင်ငံမှာအခုကလက်ရှိရဆုံးလိုအပ်တဲ့လူဖြစ်ခဲ့လို့ရှိရင်ဖြစ်ဖြစ်ချင်းတရက်မှာတောက်ချင်းတွေပို့ပြီးတော့ effective ဖြစ်ပါတယ်ပို့ပြီးတော့အသုံးဝင်ပါတယ်၅ရက်နောက်ပိုင်းမှာဆိုတော့ကျွန်တော်တော့မပြေပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ